မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးသွားမှာပါဗုဒ္ဓထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံဖောက်ခွဲသူလို့တန်လျာရှိသူရဲ့ပုံချမ်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်တာစီးရီးယားနိုင်ငံကရှေ့အောင်အမွေနဲ့ထင်းသိမ်းဆောင်ရွက်သူအကြီးအကဲဟောင်းကို IS စစ်သည်ကြတွေကကောင်းဖြတ်ကွန်မြတ်လိုက်တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိရမှာသင်္ကေတထိုက်ခင်ဗျာ
ကောင်းပါပြီရှင်အမျိုးသားလွှတ်တော်ကိုရပ်ဆိုင်းလိုက်တဲ့အခြေအနေနဲ့လွှတ်တော်ဘက်ကနောက်ဆုံးရသတင်းတွေကိုတော့သတင်းတွေကြေညာပြီးမှနားဆင်ချရဖို့ရှိပါတယ်
ကျွန်တော်တို့ရွေးကောက်ပွဲကိုတည်ငြိမ်ဖို့ရည်ရွယ်ချက်ရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ပေါ်ချထားပြီးလို့ရတယ်ပေါ်စလင်းလို့ပါတ
ယ်အမျိုးသားလွှတ်တော်အမတ်ဦးဖုံးမြောင်ပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဖမ်းဆီးကန်ចောင်းသားတွေအားလုံးပြန်လွှတ်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုနားဆင်ကြရဖို့ရှိသလိုထိုင်းနိုင်ငံမှာဇက်တိုက်ဘုံပေါက်ကွဲမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးအပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနေလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါရင်မတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါဦးမယ်ရှင
်။လူ22ယောက်ထက်မနည်းသေဆုံးခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့အေယာဝန်လေးမျက်နှာနတ်ဖျားရုပ်တုနေရာကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဒီဘုံခွဲသူလို့တန်တရားရှိသူရဲ့ရုပ်ပုံချမ်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ဘုံခွဲသူဟာကိုရဲ့အခြေစိတ်အဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲ့ချုပ်စမြတ်ပုံပန်မောင်ကဒီကနေ့ပြောပေမဲ့ဘာကြောင့်လုတ်တာလဲဆိုတာနဲ့ဘယ်နိုင်ငံသားလဲဆိုတာကိုတော့မသိရသေးပါဘူး။အာနာပိုင်းတွေထုတ်ပြန်လိုက်တဲ့ပုံမှာအနေရောင်သဖြင့်စုပ်ဖွာမုတ်ဆိတ်ကျဉ်ဆွဲရှိပြီးပလတ်စတစ်ဂိုင်းနဲ့မျက်မှန်အဝိုင်းကိုတတ်ထားသူလူငယ်တဦးပုံကိုတွေ့ရပါတယ်။သူဟာထိုင်းလူမျိုးဖြစ်တယ်လို့နိုင်ငံသားလည်းဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တန်တရားရှိသူကိုဖမ်းမိအောင်သတင်းပေးနိုင်သူကိုစုငွေ$18,000ချိမြင့်မယ်လို့အာနာပိုင်တွေကကြေညာထားပါတယ်။အဲဒီဘုံခွဲတက်ခဲ့သူအနေနဲ့လုံခြုံဘေးကင်းစွာနေထိုင်လို့ရဆိုရင်သက်ဆိုင်ရာအာနာပိုင်တွေစီမှာလာရောက်အဖမ်းခံဖို့သူ့အနေနဲ့ပြောဆိုလို့ပြီးအဲဒီလိုလုပ်မယ်ဆိုရင်အာနာပိုင်တွေအနေနဲ့ကာဝယ်ဆန့်ရှောက်ပြီးမှဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာကပြောပါတယ်။
ပိခဲရတဲ့တဲ့မှာအတွင်းတရုတ်နိုင်ငံတီယန်ဂျင်မြို့မှာပောက်ကွဲသွားခဲ့တဲ့ကုန်ပစ္စည်းတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းနေရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလိုင်စင်အတူတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်ပုတ်ထိုးနေကထွက်ပေါ်လာတဲ့အကျဉ်ပြက်ခြားစားမှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပောက်ကွဲမှုနဲ့ပတ်သက်တဲ့ဒေါရာတွေကိုပိုးပြီးကြီးထွားလာစေပုံပေါ်တယ်လို့ဆိုပါတယ်ဒီပောက်ကွဲမှုအတွင်းလူပေါင်း114ဦးသေဆုံးပြီးရာနဲ့ချီတန်ရရခဲ့တာပါပောက်ကွဲမှုဖြစ်ပွားခဲ့တဲ့တူလောင်ယုံနယ်ဖြစ်တဲ့ Rohai International Logistics Company မှာရဲအရာရှိချုပ်ရဲ့သားနှစ်ယောက်ဖြစ်တဲ့ Yu Sui Wei နဲ့ Dong Shi Wan တို့ကထိတ်တန့်ရှယ်ယာထည့်ဝင်ထားသူတွေဖြစ်ပါတယ်သူတို့ရဲ့အဆက်အသွယ်တွေကသို့မဟုတ်တရုတ်ပြည်တွင်အသုံးပြုတဲ့ဩဇာညောင်းနဲ့လူမှုရေးအဆက်အသွယ်တွေစီကသင်းမိဘေးလုံခြုံရေးမြေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလုံခြုံရေးလက်မှတ်အမျိုးမျိုးကိုဒေသခံအရာရှိတွေစီကရယူခဲ့ကြတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာတောင်းနဲ့ယူရိုကဝန်ခံပြောသွားပါတယ်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလျော့ဝှက်ထားဖို့ကြိုးစားတဲ့အနေနဲ့ရှယ်ယာရှင်တို့ရဲ့နာမည်စင်းမှာမိတ်ဆွေတို့ရဲ့နဲ့ဆွေမျိုးတွေရဲ့နာမည်တွေကိုတုံးခဲ့တယ်လို့လည်းဒေါန်နဲ့ယူရိုကဝန်ခံခဲ့တယ်လို့စင်ဟွာသတင်းဌာနကဖော်ပြပါရတယ်။လုံချုံရင်အားနည်းလို့ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကိစ္စကိုအရေးအာဏာပိုင်တွေစစ်ဆေးနေချိန်မှာသူတို့နှုတ်ဦးကိုလည်း Rohai Company ကလူဆယ်ယောက်နဲ့အတူထိန်းသိမ်းထားပါရရှင်
။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းလေရင်ပြတ်ကျရာနေရာမှာဆွေးရွားတဲ့ရာသီဥတုအတွင်းမြူရေဖုံးနေတာကြောင့်ကြံနေသေးတဲ့ရုပ်အလောင်းတွေကိုရှာဖွေရမှာနှောင့်နှေးကြံကြနေပါတယ်။လုံခဲ့တဲ့သတင်းပတ်ကုန်ပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြတ်ကျသွားရမှာအလုံးသိဆုံးသွားတယ်လို့အာနာပိုင်နီကပြောပါတယ်။လေရင်ပြက်ကြတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့မြေပြင်အနေထားကြောင့်ကယ်ဆယ်ရေးသမားတွေကနှစ်ရက်နီးပါးကြာပြီးမှလေရင်ပြက်ရှိရာကိုရောက်ရှိသွားတာပါ။မိုးတွေလည်းရွာနေပြီးတော့တဲတဲကိုကိုမမြင်ရတာကြောင့်ရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေပြီးဒီရှင်းလင်းရေးလုပ်ငန်းတွေကိုလူတွေနဲ့သာအဓိကလုပ်သွားမှာဖြစ်ကြောင်းအမျိုးသားရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲဘန်ဘန်ဆိုလစ်ဂျီယိုကပြောပါတယ်ရှာဖွေရရှိတဲ့ရုပ်လောင်းတွေကိုပပူဝါဒေတာမျိုးတော်ဂျရာပူရကိုတည်ဆောင်သွားပြီးဘသူဘဝရီဖြစ်တယ်ဆိုတာကိုစီးစစ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ခင်ဗျာ
တရုတ်နိုင်ငံကအစိုးရရဈေးကွက်မှာဒီကနေ့အတော်လေးမတိမငြိမ်ရှိခဲ့ပြီးတဲ့နောက်အနေငယ်ဈေးတက်ပြီးတော့ဈေးကွက်ပိတ်သွားပါတယ်အစိုးရကဈေးကွက်ကိုဆက်ပြီးဝင်ထိန်ပေးပါမလားဆိုတာရင်းနှီးမြှုပ်နှံသူတွေအကြားမယဲမယားဖြစ်ခဲ့ပါတယ်မနေ့ပိုင်းအယောင်းဝယ်လုပ်ချိန်မှာရှာဟဲအစုရှယ်ယာဈေးကွက်ဟာ900ခိုင်နှုန်းအထိကျသွားခဲ့ပြီးတဲ့နောက်တိတရမ6တိရခိုင်နှုန်းပြန်တက်ပြီးတနေ့တာအယောင်းဝယ်အဆုံးသတ်ခဲ့ပါရယ်အင်္ဂါနေ့ကတော့ရှန်ဟဲအစုရှယ်ယာဈေးကွက်ဟာ600ခိုင်နှုန်းကျော်ကျဆင်းခဲ့ပါရယ် ဒါဟာဇူလိုင်လနောက်ပိုင်းတုန်းကအကြီးအကျယ်ရောင်းထုတ်တာတွေကြောင့်အစိုးရကဈေးကွက်ကိုဝင်ထိန်ခဲ့ရခြင်းကလေးကဆိုရင်တရက်ထဲမှာအများဆုံးဈေးကျခဲ့တာပါ။အာရှဒေသကတခြားဒေသတွေမှာတော့အစုရှယ်ယာဈေးနှုန်းအတက်အကျရောထွေးနေပါတယ်။ပို့ကုန်ဆိုင်ရာအခြေအနေတိတ်မကောင်းလာတဲ့ကိန်းဂဏန်းတွေကိုဂျပန်အစိုးရကထုတ်ပြန်လိုက်ပြီးတဲ့နောက်တိုကျိုအစုရှယ်ယာဈေးကွက်မှာတည်ထမ600ခိုင်နှုန်းလောက်အကျနဲ့ဈေးပိတ်သွားပါတယ်။ဟောင်ကောင်နဲ့ဆိုးလ်အစုရှယ်ယာဈေးကွက်တွေမှာလည်းဈေးကျပေမဲ့ဟောင်ကောင်ဈေးကွက်ကတော့အတက်နဲ့ပိတ်ပါတယ်။ဈေးကွက်ကိုဝင်ထိန်တာကိုတရုတ်အစိုးရကရပ်ပစ်လိုက်ဖွယ်ရှိတယ်လို့ယင်းနေမြုံနံသူအများပြားကဆိုရင်နေကြပြီးရွှေငွေတန်ဖိုးကိုနောက်ထပ်ရှော့ချမယ်ဆိုတဲ့ဆိုရင်ချက်တွေလည်းရှိနေပါတယ်။တရုတ်ပို့ကုန်တွေကိုတိုးမြှင့်ဖို့ရည်ရွယ်တဲ့ထင်မှားတဲ့လုပ်ရက်တစ်ခုအနေနဲ့တရုတ်အစိုးရကပြီးခဲ့တဲ့သတင်းပတ်မှာရွှေငွေတန်ဖိုးကိုရှော့ချခဲ့ပါတယ်။
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်တော့နေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရှေးအောင်အမွေနဲ့ထိန်းသိမ်းဆောက်ရှောက်ရေးညှဉ်းချရေးမှူးဟောင်းကိုရှေးအောင်မြို့ဖြစ်တဲ့ Palmyra မှာ IS စစ်သည်ကြတွေကကောင်းဖြတ်ကွပ်မြက်လိုက်တယ်လို့ Syria ရှေးအောင်အမွေနဲ့ထိန်းသိမ်းဆောက်ရှောက်ရေးအကြီးအကဲကပြောဆိုလိုက်ပါတယ်။အသက်82နှစ်အရွယ် Khaled Assad ကိုအင်ကာနေတုန်းကတပ်ဖြတ်ခဲ့တာလို့Mamon Abdul Karim ကပြောပါရယ် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အသိမှတ်ပြုအနှစ်2000သတန်းရှိတဲ့ကမ္ဘာရှိအောင်အမွေနှင့်နေရာမှာ Mr. Asset ဟာအနှစ်50ကျော်အလုပ်လုပ်ခဲ့သူပါ ISTR Palmyra ကိုမေလရုံကသိမ်းယူခဲ့တာဖြစ်ပြီးရုပ်တုတွေကိုအထုတ်အမြတ်ထားကြမလို့ဘူးဆိုတဲ့အယူဆပေါ်ခြေခံပြီးရှိအောင်ရုပ်တုတွေကိုဖျက်ဆီးလေရှိတာကြောင့် Palmyra ကရှိအောင်အမွေနှင့်တွေကိုဖျက်ဆီးပြစ်မှောက်ကိုလူတွေကစိုးရိမ်နေကြတာပါဒါပေမဲ့အဲ့ဒီနေရာကို ISD မရောက်ခင်မှာပြရိုက်ထဲမှာဘာမှမရှိတော့ဘဲအထက်ကပစ္စည်းတွေကိုအလုံးလုံးကျုံစိတ်ချတဲ့နေရာကိုရွှေ့ပြောင်းထားနိုင်ခဲ့တယ်လို့ Abdul Karim ကပြောပါတယ်ခင်ဗျာ
အီဂျစ်နိုင်ငံမှာနောက်ဆုံးပြတ်ထန်းလိုက်တဲ့အကြမ်းဖက်မှုစံချင်ရေးဥပဒေနဲ့ပတ်သက်ပြီးလူ့အခွင့်အရေးဆောင်ကြည့်သူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီဥပဒေမှာအကြမ်းဖက်မှုဆိုတာကိုကြည်ကြဲပြန့်ပြန့်အတိတ်ပဲဖော်ထားတဲ့အတွက်အီဂျစ်နိုင်ငံသားတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေကြားစီရုံမှာလူထုအာဏာဖီဆန်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒီဥပဒေကိုအီဂျစ်သမ္မတ Fatah El-Sisi ကတနင်္ဂနွေနေ့ကလက်မှတ်ထိုးအတည်ပြုလိုက်တာပါ။ထိတ်တန့်အစိုးရရှိနေသူတွေသုံးခဲ့ရတဲ့ပုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အကြမ်းဖက်မှုစံချင်ရေးမူဝါဒတွေကိုအားကောင်းလာအောင်လုပ်မယ်လို့ပြောဆိုပြီးနလအတွင်မှာပဲ Mr. Sisiကခုလိုလက်မှတ်လေးထိုးလိုက်တာပါဒီပြဌာန်းချက်မှာအကြံဖက်အုပ်စုဖွဲ့ရင်တမမဟုတ်ဦးဆောင်ရင်တေတန်ပေးနိုင်တဲ့အချက်လဲပါဝင်တယ်လို့အကြံဖက်သမားတွေကိုငွေကြေးထောက်ပံ့ရင်တသက်တကျွန်းချတာတိုက်ခိုက်မှုကိုလုံဆော်ရင်ပြင်ဆင်ဖမ်းဆီးထောင်ချမဲ့အချက်လဲပါဝင်ပါတယ်ကိုင်ရိုမြို့ရင်းမှာအကြံဖက်တိုက်ခိုက်မှုတွေကြိုးကြားတွေ့ရပေမဲ့လဲဆိုင်းနိုင်ကျွန်းဆွယ်မှာတော့ IS တွေကြွားတွေကဆက်တိုက်ဆိုတယ်လို့အကြံဖက်မှုတွေလုတ်ပြီးရဲနဲ့စစ်သားတွေကိုမကြာခဏတိုက်ခိုက်လဲရှိပါတယ်2013ခုနှစ်က Islamic သမ္မတ Mohamed Morsi ကိုအာဏာကဖယ်ရှားပြီးကြတဲ့က Mr. Sisi အာဏာရလာတဲ့နောက်ပိုင်းတိုက်ခိုက်မှုတွေပိုတိုးလာတာပါပြင်းထန်တဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့ Egypt နိုင်ငံအစိုးရအဖို့အခြေခံလူအခွင့်အရေးတွေရှော့ချတာသဘောထားကွဲလဲမှုတွေကိုပျောက်သွားအောင်လုပ်တာနဲ့သူ့ရဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အကြမ်းဖက်မှုတစ်စိတ်ကပ်လိုက်တာမျိုးမလုပ်သင့်ဘူးလို့လူအခွင့်အရေးဖွဲ့ကပြောပါရယ
်ထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တစ်ဦးကအီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မဲပြီးသွားမယ်လို့ပြောဆိုလိုက်ပါရယ်နယူးဂျာစီလွတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းတွင်သမ္မတဘရက်အိုဘားမားကအီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာလုံးဝရပ်ဆိုင်းသွားလိမ့်မယ်လို့ပြောဆိုမှုကမှားယွင်းကြောင်းသူကပြောပါရယ်။အီရန်ဆိုရဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဖြတ်သိမ်းမယ်လို့လည်းဟိုရုံးကပြောကြားခဲ့ပြီးဒီဂရီအပေါ်ချိုးဖောက်ခဲ့တယ်လို့ဆိုပါရယ်။လွန်ခဲ့တဲ့လတုန်းကလည်းဒီမိုကရက်တီထဲမှာတတိယအဆင့်မြင့်ဆုံးဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ချက်ရှမာကဒီနျူကလ িয়ার သဘောတူညီချက်ကိုကန့်ကွက်မဲပေးသွားမယ်လို့ပြောပါရယ်။လာမယ့်လမှာအထက်လွှတ်တော်နဲ့အလို့တော်တို့ကအီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးမှာဖြစ်တယ်လို့သမ္မတဘရိုက်အိုဘားမားကပြောဆိုထားပါတယ်ခင်ဗျာ
ဂရိနိုင်ငံကိုဘာနာရေးအကူအညီဒေါ်လာ93ဘီလီယံပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျမန်လွှတ်တော်အမတ်တွေကဒီကနေ့ပုတ်ထူးနေမှာမဲပေးဖို့မျှော်လင့်ရပါတယ်။တာဟာနိုင်ငံတကာကြွေးရှင်တွေကိုဂရိကကြွေးပြန်ဆက်ရမယ့်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဂျာရာဘရီနဲ့မတိုင်ခင်အချိန်မီအကူအညီဖြစ်ပါလိမ့်မယ်။ဘာနာဝင်အကူအညီပေးမဲ့အစီအစဉ်ကိုတဘောတူလက်မှတ်ရထုတ်ဖို့အတွက်ဂျာမန်ဘာနာရေးဝန်ကြီးနဲ့လွှတ်တော်အမတ်တွေကိုဒီကနေ့မှတ်ချက်ပေးတင်ပြပါလိမ့်မယ်။ဂရိနိုင်ငံအတွက်ဘာနာရေးအကူအညီပေးအရာမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာပါ။ဂျာမန်လွှတ်တော်အနေနဲ့ဘာနာရေးအကူအညီပေးရေးအစီအစဉ်ကိုအတီးပြုပေးဖို့မျှော်လင့်ရတယ်လို့အစမ်းကောက်ယူတဲ့မဲဆင်းတွေကသိရပါတယ်အမှတ်ပေါင်း331ယောက်ထက်က60ကတော့ကန့်ကွက်မဲ့ပေးမယ်လို့ဆိုပါတယ် Direct from Washington The Voice of America ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာဖြစ်ပါလေရှင်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရအောင်ပါအနာရပြည်တော်စုချန်ခါရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီရင်းပြဿနာတွေဟာလွတ်တော်အထိရိုက်ခတ်လာမလားလို့စိုးရိမ်နေကြချိန်မှာပဲအမျိုးသားလွတ်တော်အစည်းအဝေးတွေကိုဒီကနေ့ရန်နာလိုက်ပြီးဖြစ်ပါတယ်ရေးပေးနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့ဆိုပြီးချန်ခါရင်ပါတီအမတ်တို့ကအရေးကြီးအဆိုကိုမနေ့ကလွတ်တော်နှစ်ရက်စလုံးမှာတင်သွင်းခဲ့ပြီးတဲ့နောက်အမျိုးသားလွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ရက်ဆိုင်လိုက်တာဖြစ်ပါတယ်နေပြည်တော်မှာသတင်းယူနေတဲ့ VOE သတင်းတောက်မတ်မေခါကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့အမျိုးသားလွတ်တော်ကျင်းပတဲ့ဒုတိယနေ့အစမှာဒီအဆိုကိုမဲခွဲဆုံးဖြတ်ချက်အရာအခုလိုရန်နာတာပါဒီလိုရန်နာဖို့ပြည်ခိုင်ပြိုးပါတီဝင်အမျိုးသားလွတ်တော်အမတ်တွေဖြစ်တဲ့ဦးကြည်ထွန်းနဲ့ဒေါက်တာဝင်းမြင့်အောင်တို့ကတင်ပြခဲ့တာပါဒီအပေါ်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကကန့်ကွက်ခဲ့ပါတယ်ဒီလိုကန့်ကွက်ခဲ့ပေမဲ့မဲခွဲဆုံးဖြတ်မှုအရာအမျိုးသားလွတ်တော်ရန်နာဖို့အတီးဖြစ်သွားတာဖြစ်ပါတယ
်ကျွန်တော်တို့အမျိုးသားလွတ်တော်မှာဆွေးနွေးတဲ့အမှုတွေဒီစလွတ်တော်မှာလက်ရှိဆွေးနွေးတဲ့အမှုတွေဒီအောင်စုလွတ်တော်မှာဆွေးနွေးတဲ့အမှုတွေ60%ပြောပါတယ်ဒီလို့ကကျွန်တော်တို့ကတော့လုပ်လို့မရဘူးကျွန်တော်တို့ရွေးကောက်ပွဲပုံစံလေးကိုနေရာလို့ရှိရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ပုံစံထားပြီးလုပ်လို့ရတယ်ပုံစံလေးလို့လုပ်ပါလိမ့်မယ်ကျွန်တော်တို့ဒီလွတ်တော်တက်ရမယ်လို့ပြောတာကျွန်တော်တို့ကိုစားတက်လို့ရတယ်ကျွန်တော်တို့ကိုလည်းကတက်ပြီးတော့ရမယ်လို့ဖြစ်ပါတယ်အဲ့တော့မျိုးသားလွတ်တော်ချက်ပြီးတော့ပြည်အောင်လွတ်တော်မှာခွင့်တိုင်ပါလားပြည်အောင်လွတ်တော်မတက်တော့ဘူးလားဆိုတဲ့ချက်ကလည်းကျွန်တော်တို့အဲ့တော့တိကျမှုမရှိပါဘူ
းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကတော့အရေးပေါ်အစည်းအဝေးကော်မတီအစည်းအဝေးတွေဆက်လက်ရှိနေအောင်မှာဖြစ်ပေမဲ့လွှတ်တော်ကိုတော့ရွေးကောက်ပွဲအပြီးမှသာဆက်လက်ခေါ်ယူဖို့စီစဉ်ထားတယ်လို့ပြောပါတယ်ဒီလိုအမျိုးသားလွှတ်တော်ကရန်နာလိုက်ပေမဲ့ပြည်တော်စုလွှတ်တော်ကရန်နာမှုမရှိတဲ့အတွက်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်ဆက်လက်တက်ရောက်နေရအောင်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ဒီရန်နာမှုကအာဏာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီတွင်းပြဿနာတွေကနေရိုက်ခတ်မှုတစ်ခုလို့သုံးသပ်မယ်ဆိုရင်သုံးသပ်နိုင်ကြောင်းသူကပြောပါတယ
်။တင်တွင်းတဲ့ပုဂ္ဂိုလ်အားလုံးကဒီကံကျိုးပါတီကကြီးပဲဖြစ်နေတာကလည်းထူးခြားပါတယ်။အဲ့တော့လွတ်တော်နှစ်ရက်ကိုနားဖို့ကြိုးစားတယ်။မြို့သားလွတ်တော်ဘက်မှာနားဖို့အတွက်မေးလုံလောက်သွားတယ်။ဒါပေမဲ့ပြည်သူ့လွတ်တော်ဘက်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌကြီးကရန်နာစီခြင်းတဲ့သဘောမတွေ့ဘူး။ဆက်ပြီးတော့လုပ်เสียဥပဒေကြမ်းတွေရှိတယ်။အစိုးရဖွဲ့ကတင်သွင်းထားတဲ့ဥပဒေကြွေကလည်းရှိနေပြန်တယ်။အဲဒါကြောင့်အများပြည်သူအကျိုးဟာအလွတ်တော်ဆက်လေပတ်တင်နေစရတဲ့ဘုံနဲ့နော်ကျွန်တော်တို့ကိုဥဆောင်သွားတယ်ထင်ပါတယ်။တော်တော်လေးပဲကျွန်တော်ကနတော်တော်ကိုဘာကြောင့်လွတ်တော်ကိုရနာစေချင်တာလဲ။နော်ဘာကြောင့်လွတ်တော်ကိုမရနာပြီနဲ့ဆက်လက်လေပတ်စေချင်ပါလဲဆိုတော့အမေကွန်းရဲ့အဖြေကတော့တော်တော်လေးတုံ့ပြန်ဖို့လိုတယ်
လွတ်တော်ကျင်းပမှုရက်ဆိုင်ဖို့အတွက်လွတ်တော်နေရစလုံးမှာတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတင်ခဲ့ပေမဲ့အမျိုးသားလွတ်တော်တခုတည်းသာရန်နာခဲ့တာပါပြည်သူလွတ်တော်မှာတော့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကအစိုးအပေါ်မှာလွတ်တော်ဥက္ကဋ္ဌအဆုံးဖြတ်နဲ့ဆင်ခြင်ရမှာဖြစ်တဲ့အတွက်အစိုးအပေါ်မှတ်တမ်းအနေနဲ့သာထားဖို့ဆုံးဖြတ်လိုက်ပါတယ်ဒီအပြင်လွတ်တော်ကိုအမြန်ဆုံးပြီးအောင်လှုပ်ဆောင်မှာဖြစ်ပေမဲ့အစိုးကြောင့်ရန်နာဖို့မရှိကြောင်းပြောဆိုထားပါတယ်ဒါကြောင့်ပြည်သူလွတ်တော်နဲ့ပြည်တော်စုလွတ်တော်ကတော့ဆက်လက်ကျင်းပနေအောင်မှာဖြစ်ပါတယ်ပြည်တော်စုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးဖို့လှုပ်ဆောင်နေတာကြောင့်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်တက်နေရစေဖြစ်ပါတယ်ဒီဥပဒေချမ်းဟာပြည်သူလွတ်တော်ကိုအမျိုးသားလွတ်တော်မှာပါအသေးစိတ်ဆွေးနွေးပြီးဖြစ်ပါတယ်ပြည်တော်စုလွတ်တော်မှာလည်းဒီအဆိုဟာဆွေးနွေးပြီးဖြစ်ပါတယ်ဒါပေမဲ့ဒီအဆိုကိုအမျိုးသားရင်ကြားစည်းရုံးနဲ့တိုင်းရင်းသားစည်းလုံးညီညွတ်မှုအတွက်ခိတဆိုင်ငံ့ထားတာဖြစ်တာကြောင့်ဥပဒေအနေနဲ့ထွက်ပေါ်လာခြင်းမရှိခဲ့တာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။ဒါပေမဲ့ပြည်တော်စုရေကောက်ပွဲကော်မရှင်ကဒီဥပဒေချမ်းကိုအမြန်ဆုံးပြဋ္ဌာန်းဖို့တိုက်တွန်းတာကြောင့်ခုပြန်လည်ဆွေးနွေးရမှာပါ။ဒီကနေ့မှာတော့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်နိုင်ငံကသူရဦးရွှေမန်းကမနက်ဖြန်မှာဒီဥပဒေချမ်းကိုဆက်လက်ဆွေးနွေးသင့်မသင့်ကိုဆွေးနွေးဆုံးဖြတ်ပြီးအတည်ပြုမှာဖြစ်ပါတယ်။ဒီမှာဆက်လက်ဆွေးနွေးသင့်တဲ့အရေးအတွက်များမှသာဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တော်စုလွတ်တော်ဥပဒေချမ်းပူပေါင်းကော်မတီကတော့ဒီဥပဒေကိုအလင်းစလို့အတီမပြုတ်ဖို့တင်ပြထားပါတယ
်မမေခ
တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတိုက်တွန်းတောင်းဆိုချက်တွေကိုတင်ပြပေးမှာပါလာမယ့်2015ထွေထွေရွေးကောက်ပွဲမှာကြန့်ရှိနေတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးပြီးရွေးကောက်ပွဲကာလတွေနဲ့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေမှာပါဝင်ခွင့်ပေးဖို့ဝင်ရောက်ရှင်ပြန်ရမယ့်နိုင်ငံရေးပါတီတွေအလုံးတူညီတဲ့အခွင့်အရေးရဖို့အတွက်အရက်ဖက်လူအဖွဲ့အစည်းဆောင်ရွက်နေသူတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်ရွေးကောက်ပွဲနီးလာလာနဲ့အမျှသမရဦးသိန်းစင်အစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာဒီမိုကရေစီလွတ်လပ်ခွင့်နဲ့သွေးဖဲနေတယ်လို့လည်းထောက်ပြပြောဆိုလိုက်ပါတယ်ကိုထက်အောင်ကပြောပြပေးပါမယ်ရှင
်လက်တလောအချင်းထောင်နေတဲ့မှာကြမ်းရှိနေသေးတဲ့နိုင်ငံရေးအချင်းသားတွေအားလုံးကိုရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲအပြီးဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေမှာပါဝင်နိုင်အောင်ခြွင့်ချက်မရှိလွတ်ပေးဖို့အတွက်အရက်ဖက်လူဖွဲ့စည်းဖွယ်ရန်ကတောင်းဆိုလိုက်ပါတယ
်နိုင်ငံရေးအချင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့ရဲ့နောက်တစ်ခုကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုကျွန်တော်တို့အနှောက်အယှက်ကင်းကင်းနဲ့ငြိမ်းချမ်းသောနည်းနဲ့နိုင်ငံရေးပြည်ပြောင်းလဲမှုလုပ်ငန်းတွေရွေးကောက်ပွဲကာလမဲပေးတဲ့ကိစ္စတွေကန့်သက်ကျင်းစွာနဲ့လှုပ်ဆောင်ပေးဖို့အဓိကထားတောင်းဆိုပါတယ်
ညီမချင်းမြန်မာရဲ့ဒါရိုက်တာကိုအမျိုးမင်းပြောဆိုသွားခဲ့တာပါလက်ရှိမှာနိုင်ငံရေးအကျဉ်းသား100ကျော်အကျဉ်းထောင်နေတယ်မှာကြန့်ရှိနေသေးပြီးတော့400ကျော်အမှုရင်ဆိုင်နေရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPP ကပြောပါတယ်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှသမ္မတဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီလွတ်လပ်ခွင့်သွေးဖီးနေတယ်လို့အရက်ဖက်လူအဖွဲ့အစည်းဖွယ်ကမတ်သိန်းနီဦးကထောက်ပြပြောဆိုပါတယ်။ဩဂတ်စ်လ12ရက်နေ့ညကနေပြည်တော်မှာရှိတဲ့ကြံ့ခတ်ဖွံ့ဖြိုးရေးရုံးကိုလုံခြုံရေးအင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ပါတီတွင်းအနေအားအပြောင်းလဲလုပ်ခဲ့တာကြောင့်ပြည်သူတော်တော်များများကနိုင်ငံရေးအပြောင်းလဲကိုစိုးရိမ်တကြီးစောင့်ကြည့်ခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မတ်သိန်းနီဦးရဲ့အမြင်က
သူတို့ရဲ့ပါတီရင်းပြောင်းလဲခြင်းကိုသူတို့လုပ်တာဒီဟိုလှုပ်ခွင့်ရှိတော့လဲပဲဒါပေမဲ့နိုင်ငံတော်ရဲ့ကာကွယ်ရေးဖွဲ့စည်းတဲ့ဖြစ်တဲ့စစ်တပ်နဲ့ရဲအဖွဲ့ကိုခေါ်ယူတုံ့ဆဲခြင်းကတော့ဒါနိုင်ငံတော်ရဲ့လုံခြုံရေးကိုဟိုနီးလမ်းမှန်မှန်သုံးတယ်ပေါ့နော်လွဲသုံးစားသုံးရလဲရောက်တယ်နောက်တစ်ခုကနိုင်ငံတော်ရဲ့ငြိမ်းချမ်းရေးကိုပြည်တွင်းငြိမ်းချမ်းရေးပေါ့နော်ဟိုချိန်ချောက်လိုက်ရလဲရောက်ပါတယ်ရှင်နောက်တစ်ချက်ကတော့ဒီပါတီရင်းပြောင်းလဲရေးဖြစ်ချင်တစ်ခုရဲ့ဆိုမဟုတ်ခဲနဲ့သွတ်တော်နိုင်ငံကြီးကိုထိန်းချုပ်ထားတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ပါတယ်ဆိုတော့ဒါကြောင့်ကျွန်တော်တို့ဒီ USCP ရဲ့ပါတီရင်းပြောင်းလဲရေးဟာလက်ရှိရေကောက်ွယ်အချင်းချင်းကာလရဲ့လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်ချင်ကာလရဲ့ကိုထိန်းချုပ်ရရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေ64အရသမ္မတဒါမှမဟုတ်ဒုသမ္မတဟာပါတီတွင်းလုပ်ငန်းတွေကိုပါဝင်ဆောင်ရွက်ခြင်းမပြုရဘူးလို့ဆိုထားပေမဲ့လည်းသမ္မတဦးသိန်းစိန်ဟာပါတီဥက္ကဋ္ဌနေရာပြန်လည်ယူထားပြီးတော့တချို့ကိစ္စတွေမှာပါတီတွင်းလှုပ်ဆောင်ချက်တွေဆောင်ရွက်နေတဲ့အတွက်ဥပဒေကိုဖောက်ဖျက်ရကြတယ်လို့ကိုအောင်မျိုးမင်းကထောက်ပြပါရတယ်။
ဒီပါတီရဲ့ဥက္ကဋ္ဌတံအဖြစ်ပါတီလုပ်ငန်းတွေလှုပ်ဆောင်ခြင်းဖွဲ့စည်းပုံအခြေခံဥပဒေညှိနှိုင်းတာကအမှန်ပါပဲ
။လက်ရှိမှာနိုင်ငံရေးအပြောင်းလဲတွေအပါအဝင်ရေးပေးအနေတွေကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်မှာမလားဆိုပြီးတော့စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါရခင်ဗျာ။
ကိုထောင်ပါရှင်အခုကတော့ဖန်းစီခံထားရတဲ့ចောင်းသားတွေအရေးဘက်ကိုအလှည့်ပေးခြင်းပါတယ်အထိမ့်သိမ့်ခံထားရတဲ့သပိတ်မောက်ចောင်းသားတွေအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ကတောင်းဆိုသလိုလွတ်တော်ကပြန်လည်ပြင်ဆင်ပြဋ္ဌာန်းနေဆိုတဲ့အမျိုးသားပညာရေးပြင်ဆင်တဲ့ဥပဒေကိုလည်းလက်မခံနိုင်တဲ့အကြောင်းပြောပါတယ်ပညာရေးဥပဒေပြင်ဆင်နိုင်မှုဆက်ပြီးစူးစမ်းသွားမှာဖြစ်တယ်လို့တပိတ်မောက်ចောင်းသားတွေဥဆောင်တဲ့ဒီမိုကရေစီပညာရေးဥဆောင်ကော်မတီကလည်း NNER နဲ့ဆက်ပြီးတော့လက်တွဲသွားမယ်လို့ပြောဆိုလိုက်ပါတယ်မတ်စုမွန်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါNNER အနေနဲ့လွှတ်တော်ကအစ်စ်ပြထန်းတဲ့အမျိုးသားပညာရေးပြင်ဆင်ချက်ဥပဒေကိုလက်မခံနိုင်တာကြောင့်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ပြင်ဆင်နိုင်ရေးကိုဆက်ပြီးတော့ဆောင်ရွက်နေကြတာတွေ့ရပါတယ်။ NNER မြန်မာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက်ထဲမှာမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသအသီးသီးကတက္ကသိုလ်ကောလိပ်အခြေခံပညာကျောင်းတွေနဲ့ကျောင်းပြင်ပပညာရေးတွေကိုသင်ကြားပေးနေတဲ့ဆရာဆရာမတွေပါမောက္ခကတိခတွေနဲ့ပညာရေးစနစ်ကျွမ်းကျင်သူပညာရှင်တွေပါဝင်ကြတာပါ NNER အနေနဲ့ပညာရေးဆိုင်ရာကိုယ်ရည်တွေဖွဲ့စည်းပြီးတော့ဘယ်အစိုးရတက်တဲ့ဒီမိုကရေစီပညာရေးစနစ်ပေါ်ထွန်းလာနိုင်အောင်ကြိုးပမ်းဆောင်ရွက်သွားကြဖို့ဆုံးဖြတ်ထားတယ်လို့ NNER ကမူဝါဒရေးရာမှုမတူတူမှာကရှင်းပြပါဗျာ
လက်ရှိအစိုးရပြန်ထုတ်ပြန်လိုက်တဲ့ဒီဥပဒေကဘို့ထုတ်ကန်မှုကိုပဲဦးစားပေးတဲ့ဥတီရဲ့ပညာအုပ်ရေဖြစ်နေတဲ့ခါကျတော့ဒါ NNER ပါဆက်လုပ်မယ်ပေါ့အဲ့ဒီပုံမှာအဲ့ဒီမိကုန်းပုံမှာကျွန်တော်အရင်ဆုံးလောက်ရမှာကကျွန်တော်တို့ network တွေကိုပြန်ပြီးတော့စုစည်းပြီးတော့ပေါ့နော်ဒီအမျိုးသားညာရေးဥပဒေကိုဆယ်ဆိုးရတက်တက်ပြန်လဲပြင်ဆင်ဖို့အတွက်ကျွန်တော်အင်အားတွေပြန်စုစည်းရနောက်တစ်ခါကဘယ်လိုမျိုးနီးပြောင်းရင်းနဲ့သွားကြမလဲဆိုတဲ့ခါကျတော့အဓိကတော့ဒီ NNER ကဘာကိုတင်ပြထားလဲဆိုတော့ကျွန်တော်ဒီ democracy ပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမှာပညာရေးကလည်း democracy မြင့်လန်းကြတဲ့ပညာရေးပြောင်းလဲဖို့လုပ်တယ်ဒါပေမဲ့အဲ့လိုလုပ်တဲ့နေရာမှာတိုင်းပြည်က Again, democracy being down there, you saw a lot of the Kevin Dime, the Yenya, Udi, the Conquer for me, whole last round. You can have a Yenya men, a democracy, Sanyon, and Machiba, and Robina, young lady, the Kukipua, Nyai, KK, Shima, Bono. Shashani, Yari, Alo, but Ted Winston, that is in Yai, down there, Babu, Lura, Bono, Aradiga, Udi, Kitana, no.
Pinya is a new beauty, down there, the Bima, down to Janari, Usaunet, democracy, Pinya. Lochamu Usan comedy and Ninele, Nemaning and Osaya, Pinayes and Nip, Jubin, Jangle, Koye, and an Ianet, Ledre Puamido, Pinayes and Nip, Jangle, Naimoma, Saint Homuri, Shini, we met Sala Sanya Dwajama, Pietelu, Pamaning and Osaya, Jana Tamagamia, Puejoga, Guangi Bangale, Piovare,
General, the Demosiano Sam Usan comedy, General, Anania and Anania, Dinai Muarari, Lagantala, Trinity, the Lagantala, today, Lagantala, Sabi, the Vinado Samu, the No Sabi, the Salon.
မဆုမဆူစည်းတင်ပြပေးခဲ့တာပါမြန်မာဆိုင်ရာသတင်းတွေပြီးမှာတော့ဒေသတွင်သတင်းတပုတ်ကိုတင်ပြပေးပါအောင်မယ်ထိုင်းနိုင်ငံမှာလူ20နှစ်ယောက်အထိသေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဘန်ကောက်မြို့တော်မှာပုံမှန်အခြေအနေပြန်ဖြစ်လာခဲ့ပြီမဲ့စီးပွားရေးလုပ်ငန်းရှင်တွေကြားမှာတော့စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်အထူးသဖြင့်ထိုင်းနိုင်ငံအတွက်အဓိကဝင်ငွေရပ
ခဲ့တဲ့တက်ခတ်မှုကြောင့်နိုင်ငံခြားသား9ယောက်ပါဝင်လူပေါင်း22ဦးထိသေဆုံးခဲ့ပြီးနောက်တိုင်းပြည်စီးပွားရေးအပေါ်ရက်ခတ်လာမှုကိုစိုးရိမ်နေကြတာဖြစ်ပါတယ်တက္ကမုနာပတ်တလို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးမရှိသေးပေမဲ့ထိုင်းဝန်ကြီးချုပ်ပရယုချန်ဦးချာကတော့နိုင်ငံရေးစီးပွားရေးအရာထိုးနှက်ဖို့ရည်ရွယ်ပုံရတယ်လို့ပြောဆိုခဲ့တာ
ပါประเทศของเรายังมีบุคคลหรือกลุ่มบุคคล
တိုင်းပြည်ကိုဖျက်ဆီးဖို့စ조사နေကြတဲ့လူပုဂ္ဂိုလ်တွေအုပ်စုတွေနိုင်ငံတွင်းမှာရှိနေပါတယ်အဖျက်မှောင်လုပ်ဖို့ကြိုးပမ်းနေကြတဲ့လုပ်ရက်တွေဟာစီးပွားရေးခီးသွွားလုပ်ငန်းတွေကိုပြစ်မှတ်ထားတာမျိုးလို့နိုင်ငံရေးရည်ရွယ်ချက်တွေလည်းပါနိုင်ပါတယ်
ပြည်ရင်းကုန်ထုတ်လုပ်မှုပမာဏရဲ့ဆယ်ရာခိုင်နှုန်းအထိရှိတဲ့ကမ္ဘာလှည့်ခီးစွမ်းလုပ်ငန်းဟာထိုင်းနိုင်ငံအတွက်အဓိကဝင်ငွေရပောက်ရလန်းတစ်ခုဖြစ်ပြီးအခုအခါဒီချင်းတွေပေါ်ဘန်ကောက်မြို့ကတက်ခတ်မှုကရိုက်ခတ်လာနေတာပါထိုင်းနိုင်ငံတူနာဘုံမီလီစိတ်ကိုရောက်လာတဲ့ဂျပန်နိုင်ငံအိုဆာကာမြို့ကအဆာမီတို့လိုထိုင်းနိုင်ငံကိုအလည်ပတ်လာတဲ့ခီးစွမ်းတချို့တို့ဘန်ကောက်မြို့ကပောက်ကွဲမှုကြောင့်စိုးရိမ်စရာတွေလည်းဖြစ်ခဲ့ရပါတယ
်昨日ニュースで爆発の
ပောက်ကွဲမှုအကြောင်းသတင်းထဲမှာတွေ့လိုက်ရပါတယ်ထိုင်းနိုင်ငံဟာဘေးကင်းလုံခြုံတယ်လို့နာမည်ကြီးပေမဲ့အခုတော့ကျမနည်းနည်းစိတ်ပူမိပါတယ်ဒါပေမဲ့လည်းဘာမှမတက်နိုင်ပါဘူးစီစဉ်ထားပြီးသားဖြစ်နေတော့လဲတက်နိုင်သလောက်စိတ်ချမ်းသာအောင်ပဲကြိုးစားရမှာပ
ါဘန်ကောက်မြို့တော်မှာအဆိုးအဆုံးကျုံရတဲ့ဖြစ်ရပ်စုတစ်ခုဖြစ်တက်ခိုက်မှုတွင်တည်ဆုံသွားသူတွေထဲမှာတော့တရုတ်နိုင်ငံသား3ဦးပါဝင်ကြောင်းတရုတ်စုအပိုင်းစင်ဝါသတင်းကဖော်ပြခဲ့တယ်လို့ဟောင်ကောင်က2ဦးမလေးရှားက2ဦးနဲ့ဖိလစ်ပိုင်က2ဦးပါဝင်တယ်လို့လည်းသတင်းတွေကဖော်ပြရပါတယ်နိုင်ငံသားတွေပါထိခိုက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကြောင့်လဲအမေရိကန်နိုင်ငံသား Grand Rise Red တို့လိုခီးသွားတွေအတွက်တော့ပူပန်စရာတွေလည်းဖြစ်ခဲ့ရတာပါ
I'm not sure I would have come if this would have happened before I booked my ticket.
ဒီလိမမဝယ်ခင်ဒီလိုသာဖြစ်မဲ့ဆိုရင်အလဲလာဖို့ကမသေးချပါဘူး
။ဘန်ကောက်မြို့ကတက်ခတ်မှုနဲ့ပတ်သက်လို့တကယ်တော့ခီးသွားတွေတင်စိုးရိမ်နေတာတော့မဟုတ်ပါဘူး။စီဝါရေးလုပ်ငန်းရှင်တွေချမ်းမှာလည်းပူပန်နေကြတာပါ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်မေလတဲ့စစ်တပ်ကအာဏာသိမ်းခဲ့တဲ့အထိနိုင်ငံရေးပြဿနာတွေနဲ့ကြုံခဲ့ရပြီးတော့စီဝါရေးပြန်လည်နယ်လန်းထူနိုင်မှုကြိုးပမ်းနေရချိန်မှာကမ္ဘာလေခီးသွားလုပ်ငန်းကတော့အခြေအနေကောင်းလာနေတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။ဘန်ကောက်မြို့ကအချက်ချလမ်းတွေပေါ်မှာဆန္ဒပြပွဲတွေနဲ့ပြီးခဲ့တဲ့နေ့ထက်မှကြီးကြပ်ကြုံခဲ့ရပြီးတော့ကမ္ဘာလေခီးသွားဧည့်သည်အရေးအတွက်ထိုးချသွားခဲ့ပြီးနောက်ဒီနေ့မှာတော့ပြန်လည်ဥမော်လာခဲ့တာပါ။ဒါပေမဲ့လည်းဘန်ကောက်မြို့ကတက်ခတ်မှုကြောင့်စီးပွားရေးလုပ်ငန်းရှင်တွေကစိုးရိမ်စိတ်တွေလည်းတကြောပြန်ပေါ်ပေါက်ခဲ့ရပါတယ်။ Seven Investment Management ယင်းနှိမ့်နှံမှုလုပ်ငန်းက Justin Akuhat Stewart ကတော့ယင်းနှိမ့်နှံသူတွေအနေနဲ့တည်ငြိမ်တဲ့ဈေးကွက်မျိုးတွေကိုသာလိုချင်ကြတယ်လို့ပြောပါတယ်။
People are looking around the world increasingly see countries which are potentially good places to invest in.
ကမ္ဘာတဝန်းကြီးလိုက်မယ်ဆိုရင်ယင်းနှိမ့်နှံမှုအလားအလာကောင်းတဲ့နေရာတွေပိုတွေ့လာရသလိုပဲမိကုန်ထုတ်စရာတွေလည်းပိုများလာတာတွေ့ရမှာပါ။တူရကီလိုနေရာမျိုးကိုကြည့်မယ်ဆိုရင်ခိုင်မာတောင်တင်းတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ရှီနီဆဲဖြစ်ပေမဲ့နေဆက်ဒေသမှာပြဿနာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံလိုနေရာမျိုးမှလည်းဒီလိုမျိုးအခြေအနေမျိုးတွေနဲ့ကြုံနေရတာပါ။ဒါကြောင့်လည်းအင်တန်မှခက်ခဲလာပါလိမ့်မယ်။လူတွေအနေနဲ့ယင်းနှိမ့်နှံမှုတွေမလုပ်ကြတာမျိုးစိုင်းထားတာမျိုးတွေဖြစ်လာနိုင်ပါတယ်။
ဘန်ကောက်မြို့ကပောက်ကွဲမှုနဲ့ပတ်သက်လို့ယင်းနှိမ့်နှံသူတွေကြားစိုးရိမ်မှုတွေရှိနေတာကိုတော့သိသာတွေ့ခဲ့ရတာပါတက်ခတ်မှုပြပချင်းဆိုသလိုပဲထိုင်းနိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာတန်ဖိုး300ခန်းလုံးကျဆင်းသွားခဲ့တယ်လို့ထိုင်းဘက်ငွေတန်ဖိုးဟာဆိုရင်လည်း6နှစ်ကျော်အတွင်းအနည်းဆုံးအဖြစ်တန်ဖိုးကျဆင်းသွားပါတယ်တင်းလာနေကပောက်ကွဲမှုပြီးနောက်တစ်နေ့မှာပဲနောက်ထပ်အငင်းစားဘုံတစ်လုံးကလည်းဘန်ကောက်မြို့စစ်ကမ်းတစ်ခုနီးထပ်မံပောက်ကွဲခဲ့တာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအပေါင်းနိုင်ငံခြားအစုအတော်များများကလည်းတက်ဆိုင်ရာနိုင်ငံသားတွေကိုလုံခြုံရေးအတွက်သတိထားကြဖို့နှိုးဆော်ချက်တွေထုတ်ပြန်ခဲ့ရတဲ့အထိလည်းဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစုစည်းတင်ပြပေးခဲ့တာပါရှင် VOA ရဲ့ပုတ်ထုံးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေကမကြာခင်မှာပြီးဆုံးတော့မှာပါဒီအစီအစဉ်ပြီးမှာတော့ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
လူ၂၂ယောက်ထဲမှနဲ့တည်ဆုံခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့ AR-1 လေးမျက်နှာနဲ့ဘုရားရုပ်တုနေရာကပုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဒီပုံခွဲသူလို့တန်လျာရှိသူရဲ့ရုပ်ပုံချမ်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ပုံခွဲသူကကွန်ရက်အချက်စိတ်တွေနဲ့အချိတ်အဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲကျုပ်စမြွတ်ပုံဗန်မောင်ကဒီကနေ့ပြောပေမဲ့ဘာကြောင့်လုတ်တာလဲဆိုတာနဲ့ဘယ်နိုင်ငံသားလဲဆိုတာကိုတော့မသိရသေးပါဘူး။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းလေရင်ပြက်ကျရာနေရာမှာဆွေးရတဲ့ရာသီဥတုမျိုးတွေဖုံးနေတာကြောင့်ကြမ်းရှိနေတဲ့ရုပ်လောင်းတွေကိုကယ်ဆယ်ရမှာနောက်နေ့ကြန့်ကြာနေပါတယ်။လွန်ခဲ့တဲ့သတင်းပတ်ကုန်ပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြက်ကျသွားရမှာအလုံးသိဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။လေရင်ပြက်ကျတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့မြေမျက်နှာပြင်အနေထားကြောင့်ကယ်ဆယ်ရေးသမားတွေကနေ့ရက်နီးပါးကြာမှလေရင်ပြက်ရှိရာကိုရောက်ရှိသွားတာဖြစ်ပါတယ်။ရှီအောင်မွေနဲ့ထိန်းသိမ်းဆောက်ရှောက်ရေးညွန်ကြားရေးမှူးဟောင်းကိုဒီရှီအောင်မြို့ဖြစ်တဲ့ပယ်မိုင်ရာမှာ IS စစ်သည်ကြတွေကကောင်းဖြတ်ကွန်မြူလိုက်တယ်လို့စီးရီးယားရှီအောင်မွေနဲ့ထိန်းသိမ်းဆောက်ရှောက်ရေးအကြီးအကဲကပြောဆိုလိုက်ပါတယ်အသက်82နှစ်အရွယ်ခါလက်အဆက်ကိုအင်္ဂါနေ့ကတပ်ဖြတ်ခဲ့တာလို့မမွန်အဗ်ဒူခရင်ကပြောပါတယ်ထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တဦးကအီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မင်းပြီးသွားမယ်လို့ပြောဆိုလိုက်ပါတယ်။နယူးဂျာဆီလွတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Bongalio ဖြစ်ပါတယ်ရှင်။VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.